ကံလွှဲပြောင်းပေးဆိုင်ရာဥပဒေကိုစတင်တန်းခွဲဆန္ဒပြလုပ်ရင်းနဲ့ရဲတပ်ဖွဲ့အကြားဟောင်ကောင်မှဗုဒ္ဓဟူးနေ့ကရုံးရင်းစံကြဖြစ်ပွားခဲ့ပြီးတဲ့နောက်မှာပါဝင်ပတ်သက်သူတွေအားလုံးထိနေသိနေရှိဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပြောကြားကြပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအပေါ်ရဲယူပုံနဲ့ရာဘာချီပြီးသုံးကြည့်ပြီးလူစုခွဲဖို့ကြိုးစားကြတာမှာလူ92ယောက်တရားရရှိခဲ့ပါတယ်ဒီဆက်တပ်ပြပွဲကြောင့်ဟောင်ကောင်ဥပဒေပြုအဖွဲ့ရဲ့ဗုဒ္ဓဟူးနေ့အစည်းအဝေးကိုရွှေ့ဆိုင်းခဲ့ရပါတယ်ဒီအစည်းအဝေးမှာတရားကြံရေးလွှဲပြောင်းပေးဆိုင်ရာဥပဒေကြောင့်ဒုတိယအကြိမ်ဆွေးနွေးဖို့စီစဉ်ထားခဲ့တာပါဒီဥပဒေဟာဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိပါစေတယ်လို့ဆက်တပ်ပြသူတွေကယူဆနေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတန်းချီတဲ့သူတွေဆန္ဒပြတဲ့ပွဲဖြစ်ပြီးသူမြင်ဘူးသမရတဲ့ကြီးမားတဲ့ဆန္ဒပြပွဲတစ်ခုဖြစ်အောင်ဆန္ဒပြရတဲ့အကြောင်းရင်းကိုသူနားတယ်ကြောင်းတရုတ်နဲ့ဟောင်ကောင်တို့အနေနဲ့ဒီကိစ္စကိုပြည်လည်အောင်ဖြေရှင်းနိုင်လိမ့်မယ်ဆိုတာမျှော်လင့်ကြောင်းပြောခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရ Morgan Otikus ကလည်းဒီလိုငင်းငန်းစွာဆန္ဒပြမှုဟာအင်တာရေးကြီးသလိုဟောင်ကောင်အစိုးရအနေနဲ့လည်းပြည်သူတွေရဲ့လက်စွာထုတ်ပေါ်ခွင့်နဲ့စူဝေးခွင့်ဆိုတဲ့လက်လက်ခွင့်တွေကိုလေးစားလိုက်နာဖို့အရေးကြီးကြောင်းဟောင်ကောင်ပြည်သူတွေဟာသူတို့ရဲ့အခြေခံခွင့်ရေးကိုထိပါစေမယ်။တရုတ်တွေရဲ့လက်အောက်ခံအဖြစ်မရောက်ရှိချင်တာကြောင့်ဒီလိုပြောင်းပေးဆိုင်ရာဥပဒေကိုကန့်ကွက်နေခြင်းဖြစ်ကြောင်းပြောခဲ့ပါတယ်။